အရှင်မြအခုဆိုလို့ရှိရင်ဒီကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်းကဒီကနေ့မှပဲမြန်မာပြည်ခီးစဉ်ကိုစတင်ပါတယ်ဗျာ။အဲ့ဒီတော့အရှင်ဖျားတို့တန်ခါတက်ပေါင်းစုအနေနဲ့ကမစ္စတာဘန်ကီမွန်းရဲ့ခီးစဉ်နဲ့ပတ်သက်ပြီးဘယ်လိုအမြင်သဘောထားရှိပါလဲဗျာ
။သူဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့ကကြိုတူပါတယ်။တချို့ကသူပြောထားတဲ့သဘောရှိတယ်။သူလိုချင်တဲ့အနေအထားမျိုးမရမချင်းဒီမြန်မာပြည်ကိုသူပြောင်းမဝင်ဘူး။သူလိုချင်တဲ့အနေအထားမျိုးအကျိုးတုံတရားဖြစ်ပေါ်မဲ့အနေအထားမျိုးရမှသာလေသူမြန်မာပြည်ပြောင်းဖို့မယ်လို့ပြောထားတဲ့စကားအခံရှိပါတယ်။အဲဒီစကားအခံနဲ့ရှင်းပြရမယ်ဆိုလို့ချင်းအခုလိုသူဝင်လာခြင်းဟာအကောင်းဘက်ကိုတော့ဥတည်နေတယ်လို့မြင်ပါတယ်။သို့တော်လည်းပဲအခုလက်ရှိအနေအထားမှာတော့တမျိုးဖြစ်နေတယ်။အခုသူရောက်လာပြီးဘုရုပ်မူကြီးတန်းရှင်နဲ့ပဲတွေ့ပါတယ်။ဒေါ်အောင်နှံသူကြီးနဲ့တွေ့ဖို့မပေဘူး။ဆိုတော့ဒီအနေအထားကလည်းသိပြီးတော့ညှော်လင်းလို့မရဘူးဖြစ်နေပြန်တယ်။အဲ့တော့တကယ်အကောင်းဘက်ကိုဥတည်တယ်ဆိုလို့ရှိရင်အားလုံးနဲ့တွေ့ဆုံပြီးတော့မှနှင်းညီနိုင်နိုင်နဲ့ဆက်ဝါးရင်ဒါအကောင်းဘက်ကိုဥတည်မှာပေါ့လေ။ကိုကျုံမူကြီးတန်းကြီးတယောက်တည်းနဲ့ပဲတွေ့ပြီးတော့အချိုးတက်ပြီးပြန်သွားမှာပဲ။တွေ့ပြီးတော့အကောင်းဘက်ကိုနှော်လင်းလို့မရပါဘူး။ဒါဥစဉ်တပ်ပေါင်းသူရဲ့အမြင်သဘောထားဖြစ်ပါတယ
်။တင်ပါဗျာ။အဲ့တော့ဒီလက်ရှိမြန်မာနိုင်ငံရေးအခြေအနေပေါ်မှာရောဒီတန်ခါတပ်ပေါင်းစုအနေနဲ့အားရမှုရှိပါလားဗျာ။
အားရမှုမရှိပါဘူး။ဒါကလည်းဖြစ်ဆိုအပေါ်မှာပဲမူတည်ပါတယ်။သူ့အနေနဲ့ကဒီလက်ရှိနိုင်ငံရေးအခြေအနေကိုကောင်းစေချင်တယ်ဆိုလို့ရှိရင်တုံ့ပြန်ဆိုင်တွေ့ဆုံရှင်းလေးလိုက်လို့ရှိရင်ဒါပြဿနာတော်တော်များများကိုပြေလည်သွားနိုင်ပါတယ်။အကောင်းဘက်ကိုလည်းဥတည်သွားနိုင်ပါတယ်။ဒါတို့တော့လည်းပဲသူကဒီဟာကိုတင်းမာနေတဲ့အတွက်နှစ်20ကျော်ပြီးတောက်လျှောက်ဒီတုံ့ပြန်ဆိုင်ရှင်းလေးကိုတောင်းလို့လာခဲ့ရအခုချိန်ဒီမတွေ့ဆုံမဆွေးနွေးဘူး။အဲ့ဒီအတွက်ဦးဇင်းတို့ကနိုင်ငံရေးလက်ရှိနိုင်ငံရေးအခြေအနေကကောင်းလာဖို့မမြင်သေးပါဘူး။မမြင်သေးတဲ့ပြင်ကထပ်ပြီးသူကတက်ချူဖြူခွဲတယ်။အဲ့ဒီဘောမျိုးလေးကိုစီးတယ်။တက်ရှိဆိုလို့ရှိရင်အဲ KNU ဆိုလို့ရှိရင်ဒီပုံတမ်းပဲသူတက်ချူပြီးတော့တွေးခွဲပါလေ။အခုဆိုရင် DGD ရာသူ့ရဲ့မူလရည်ရွယ်ချက်ဖြစ်တဲ့ကရင်အမျိုးသားလူမျိုးရေးဆိုတာကြီးတော့မှသူမေးလျော့ပြီးတော့ကရင်အချင်းချင်းပြန်တက်ဖြတ်နေတဲ့အဆင့်ကိုရောက်လာပြီ။အဲ့တော့ဒီခြေချောက်နိုင်ငံရေးရဲ့အခြေအနေကပိုပြီးပြင်းထန်စေတဲ့တင်မဖို့ပဲရှိတယ်။တခြားကချင်အဖွဲ့တို့ဝါအဖွဲ့တို့လည်းဒီလိုပဲမလုံးပေးစီုံတိမ်တွင်လုံပိုင်ခွင့်တွေပေးပြီးတော့ကြီးနဲ့ကမ်းနဲ့လုံပိုင်ခွင့်တွေပေးထားတယ်ပေးရတော့အခုတော့တခါနေကြဆောင်တက်အတွင်နဲ့သူတို့လက်အောက်တွေကိုတိမ်တွင်တော့အခါမှာသူတို့လည်းမခံနိုင်လို့ပြန်လဲပြီးတော့လက်နဲ့ကန်ဖို့အနေထိခြေနေထိတင်းမနေတာကိုဦးဇင်းတို့ကြားသိရတယ်အဲဒါတွေရတယ်သူတို့ရဲ့မမှန်ကန်တဲ့လီလန်းတွေကြောင့်ခုလိုဖြစ်ရတာဖြစ်တယ်ဒီတိုင်းသာတောင်းတဲ့မယ်ဆိုလို့ရှိရင်ဒီတဲ့ဒီတဲ့ပုံကြီးတင်မှာပေါ့ပဲရှိရဲ့အဲ့တော့တကယ်စစ်မှန်တဲ့ငင်းချမ်းမှုကိုရဖို့အတွက်ကရင်ကြားသိတုံ့ပြန်ကြရင်ရင်ကြားသိရှင်းနေဖို့ကြရတယ်အဲ့ဒီလမ်းတစ်ခုပဲရှိပါလေ
တင်မဖေဟာတင်မဆိုတဲ့အခါကျတော့ဖေဟာအရှင်ပြားကုနာသုံးသက်တယ်လို့ပဲနိုင်ငံရေးအခြေအနေတွေကရှေ့ဆက်တင်းမာနေမယ်အဲနောက်တစ်ခါဒီမြန်မာစစ်အစိုးရကလည်းသူတို့လုပ်ချင်တဲ့ရွေးကောက်ပွဲပါဝင်ပေါ့လေနောက်ထပ်အစိုးရအသည့်ပေါ်ပေါက်လာရေးဆိုတဲ့လမ်းကြောင်းတွေတိုင်းစက်တိုက်လှုပ်လာမယ်ဆိုလို့ရှိရင်ဒီပေါ်မှာအများကလက်မခံခဲ့ဘူးဆိုရင်အခြေအနေတွေကရှေ့ဆက်ဘလို့ဖြစ်လာမှာလဲဖေ။တန်ခါတက်ပေါင်းစုရောအဲ့ဒီအခါကျရင်ဘာတွေလှုပ်ဆောင်သွားဖို့ရှိပါလဲဖေ
။ဒီဘရေးတွေကအရင်ကြက်တဲ့နေကြက်တဲ့နေဒီတိုင်းလူကြီးသားတွေရာတဲ့စောင်းဝင်းတွေကြက်တဲ့မှုတွေကြောင့်ဒီအုပ်ချုပ်ရေးရန်တရားတွေကဒီငယ်ရန်ဖြစ်သွားနိုင်တယ်။တန်ခါတက်ပေါင်းစုအနေနဲ့တော့ဘုရင်တို့ဟောတန်ခါတော်ကြီးဘက်ကဝင်တင်းဝင်ထိုက်တဲ့ဘက်ကနေပြီးတော့ပဲဘုရင်တို့ကပြည်သူတွေရှေ့ကနေမအဲရတဲ့ဒီတော့ဘုရင်တို့ရည်ရထားပါလေလက်နဲ့ကင်လူတွေကလက်နဲ့ကင်ပြီးတော့ဒီပေါ်မြေောက်ပေါ်လေလှုပ်ရှားမှုတွေကပုံကြီးအရှင်ကိုမြင်လာနိုင်တယ်လို့ဦးဇင်းမြင်ပါတယ
်ကျေးဇူးပါပဲဖေ။